ကဘာပေါ်မှာအဆိုးဝါးဆုံးအခြေအနေမှာရှိနေတဲ့အကြောင်းကျန်းမာရေးဝန်ထမ်းတွေကသုံးသပ်ကြပါတယ်ဒီလိုဆိုးရွားတဲ့ကျန်းမာရေးနဲ့ပညာရေးနှိမ့်ကြတဲ့အခြေအနေတွေပြန်ပြီးတော့တိုးတက်ကောင်းမွန်လာဖို့ဆိုရင်အဆိုးရအနေနဲ့ငွေကြေးအလုံးလောက်သုံးစွဲပြီးတာဝန်ယူဆောင်ရွက်ရမှာဖြစ်တယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကထောက်ပြလိုက်ပါတယ် VOA Crossroad Asia Season ကပြုလုပ်တဲ့ဆက်သွယ်မေးမြန်းခန်းမှာဒေါ်အောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အပြည့်အစုံကိုမခင်ဖြူထွေးကပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့ပါရှင်။ကမ္ဘာပေါ်ကမွေးကိစ္စခလီးငယ်တည်ဆုံးမှုတုံးအမြင့်မားဆုံးနိုင်ငံစီးတဲ့မှာပါတဲ့မြန်မာနိုင်ငံရဲ့ချမ်းမာရေးအခြေအနေဟာကမ္ဘာကပါစိုးရိမ်ရတဲ့အသေးထားမှာရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကလည်းကြားကိုထောက်ပြသတိပေးနေကြတာပါ။မြန်မာနိုင်ငံကခလီးငယ်ခုနှစ်ယောက်မှာတစ်ယောက်ဟာအာဟာရချို့တက်မှုဝါရှောဝဲပြက်ယောဂါနဲ့ကက်ဖျားယောဂါတွေကြောင့်သိဆုံးနေရတယ်လို့ပကြသိကိကကျန်းမာရေးအစီအခံစာတွေကလည်းထောက်ပြနေပါတယ်။ဒီလိုယောဂါမျိုးတွေဟာပျောက်ကင်းအောင်ကုသနိုင်ပါလျက်နဲ့အစိုးရကကူညီထောက်ပံ့တာအားနည်းမှုကြောင့်ခလီးငယ်တွေဟာမသိဆုံးသင့်ပဲသိဆုံးနေရတာဖြစ်ပါတယ်။ဒါကြောင့်မြန်မာစစ်ဆေးရအနေနဲ့ကျန်းမာရေးနဲ့ပညာရေးလိုအခြေခံကဏ္ဍတွေအထက်အသုံးစရိတ်ကိုအခုထပ်ပို့ပြီးတော့သုံးစွဲသင့်တယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကအခုလိုထောက်ပြပါတယ
် Well health and education together because if you've gone into these matters you probably know that the health of families with educated mothers tend to be better in general than the health of families
ကျန်းမာရေးနဲ့ပညာရေးကဏ္ဍနှစ်ခုကိုတပြိုင်တည်းအတူတူမြင့်တင်ဆောင်ရွက်ကြရမှာဖြစ်ပါတယ်ဒီကဏ္ဍနှစ်ခုကဆက်ဆံနေပါတယ်ပညာတတ်မိခင်တွေဟာပညာအရေးချင်းနေပါတဲ့မိခင်တွေထက်မိသားစုကျန်းမာရေးကိုပိုးပြီးတော့ဂရုစိုက်နိုင်တာမျိုးတွေ့နိုင်ပါတယ်ဒါကြောင့်အစိုးရအနေနဲ့ကျန်းမာရေးနဲ့ပညာရေးဆိုင်ရာအသုံးစရိတ်တွေကိုအခုရက်ပို့ပြီးသုံးစွဲရပါလိမ့်မယ်ကျန်းမာရေးဝန်ဆောင်မှုတွေအကောင်လောင်အောင်လုပ်ရမယ်စာသင်ကျောင်းတွေတိုးတက်ကောင်းမွန်အောင်လုပ်ပေးရပါလိမ့်မယ်လူမှုတွေပို့ပြီးပညာတတ်မယ်ပို့ပြီးကျန်းမာမယ်ဆိုရင်သူတို့တွေပို့ပြီးကောင်းကောင်းမွန်မွန်နေထိုင်ရည်တည်နိုင်မှာဖြစ်ပါတယ်တဘာဝဘေးအန္တရာယ်နဲ့တွေ့ကြုံရတဲ့အခါမှာလည်းပို့ပြီးတော့လွယ်လွယ်ကူကူကင်တွယ်ဆောင်ရွက်နိုင်မှာဖြစ်ပါတယ်
ပြပါရကကကျန်းမာရေးဝန်ထမ်းတွေဒီဆရာဝန်တွေရင်ဆိုင်ရတဲ့အခက်အခဲတွေနဲ့ပတ်သက်လို့တော့ဒေါက်ဆာစုကြည်ကအခုလိုထောက်ပြပြောဆိုသွားခဲ့ပါတယ်
။ Well a lot of good doctors go abroad because they don't have the opportunity to practice satisfactorily in this country. To begin with they don't have all the latest equipment, medical equipment and they feel a bit cut off from the new breakthroughs.
အရေးကြီးတဲ့ဆရာဝန်တွေတော်တော်များများဟာနိုင်ငံတွင်းမှာသူတို့အတွက်ကျင့်နှက်လောက်ဆရာအလုပ်လုပ်ကင်နိုင်တဲ့အခြေအနေခွင့်လန်းတွေမရှိတဲ့အတွက်နိုင်ငံသားမှာထွက်ပြီးအလုပ်လုပ်ကြတယ်။သူတို့အတွက်နောက်ဆုံးပေါ်ဈေးဝါအကူအညီကိရိယာတွေမရှိဘူး။နောက်ဆုံးပေါ်ဈေးဝါကုသမှုတွေကနေသူတို့အလန်းဝင်းနေတယ်။ဆေးရုံတွေဆိုရင်လည်းအားလုံးသိကြမှာပါ။ဆေးရုံအများစုမှာလုံလောက်တဲ့ပစ္စည်းကိရိယာနဲ့ဝန်တန်းအရေးအတွက်မရှိပါဘူး။အခုအချိန်မှာတိတ်ကောင်းတဲ့ပုဂ္ဂလိကဆေးရုံဈေးကမ်းတစ်တချို့ရှိလာပြီဆိုပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ကြည့်ရင်ဒါဟာတိတ်ကိုနှဲပါလွတ်မှသေးတယ်။ဒီလိုပုဂ္ဂလိကဈေးကမ်းတွေမှာအလုံးလုံးနိုင်တဲ့ဆရာဝန်ကလည်းအနည်းစုပဲဖြစ်ပါတယ်။
ဘလို့အပ်တဲ့စီးပင်းစည်းကမ်းတွေနဲ့ကတ်သက်ချက်တွေကြောင့်လည်းအလွယ်တကူတဲ့အစီအပြေရပဲကိစ္စတွေပါတော့ငွေထိုးပါပဲစီးကူတာခွေရတဲ့အခြေအနေမျိုးတွေရှိနေပြီးတော့ဒီလိုလက်စားမှုတွေဟာလည်းကြီးပါတဲ့ပြဿနာတစ်ခုဖြစ်တယ်လို့ဒေါက်ဆာစုကြည်ကပြောပါတယ်မြန်မာစစ်ဆေးရဟာနိုင်ငံတော်ဗန္ဓာကွင်ရဲ့40ရာခိုင်နှုန်းကိုစီးရေးကဏ္ဍမှာသုံးစွဲနေချိန်မှာတော့ကျန်းမာရေးကဏ္ဍအထက်ကို 1.8 ရာခိုင်နှုန်းပဲသုံးနေတာဖြစ်ပါတယ်လက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့တိုင်းဒေသလူမျိုးစုဒေသတွေမှာဘီကေတဲ့ခလီးငယ်အတိပြောက်တော့ဟာတခြားဒေသတွေထက်သုံးစားခန့်ပိုပြီးတော့ပြားတဲ့အကြောင်းပကြသိကေကကျပါရေးလိလာတုတ်တက်ချက်တွေကထောက်ပြနေတယ်လို့အခုလိုဖြစ်နေရတဲ့အခြေအနေဟာတစိ့တပိုင်းအဖြစ်ဒီမြန်မာစစ်ဆေးရရဲ့လူခွေရေးချိုးဖောက်မှုတွေကြောင့်ဖြစ်တယ်လို့တိုင်းဒေသဒေသတွေမှာကျပါရေးကူညီဆောက်ရှောက်မှုတွေပေးနေတဲ့အဖွဲ့တွေကလည်းထောက်ပြနေကြပါတယ်ရှင်